ိုင်းနိုင်ငံမှာတည်တံချမှတ်ခံလိုက်ရတဲ့မြန်မာအလို့သမားနှစ်ဦးလွတ်မြောက်ရေးအတွက်လက်မှတ်ရေးထိုးတောင်းဆိုမှုတွေလှုပ်ဆောင်လာနေတယ်လို့ထိုင်းစံကြီးဆန္ဒပြပွဲတွေလည်းဖြစ်လာနေပါတယ်။အမှုမှန်ပေါ်ပေါက်ဖို့နဲ့တရားမျှတမှုရရှိဖို့အတွက်အဓိကရွယ်ပြီးအစောပိုင်းကတောင်းဆိုခဲ့ကြပေမဲ့နောက်ပိုင်းမှာတော့ထိုင်းစံကြီးအတွင်ဆောင်တဲ့ဆန္ဒပြပွဲတွေဖြစ်လာတဲ့အတွက်အမှုပေါ်မှာထိခိုက်လာနိုင်ခြင်းရှိတယ်လို့ပြောဆိုတာတွေလည်းရှိနေပါတယ်။ကိုရနိုင်ကအသေးစိတ်ကိုကြောပြမှာပါ။
ထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသားနှစ်ဦးတည်ဆုံခဲ့တဲ့လိချွန်းလူတက်မှုနဲ့ပတ်သက်ပြီးမြန်မာလူသမားနှစ်ဦးကိုထိုင်းတရားရုံးကပြီးခဲ့တဲ့သတင်းပတ်အတွင်းတည်တံချမှတ်လိုက်ပြီးတဲ့နောက်သူတို့နှစ်ဦးတည်တံကနေလွတ်မြောက်ရေးတောင်းဆိုတဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံထဲမှာဖြစ်လာနေပါတယ်။ရန်ကုန်မန္တလေးတောင်ကြီးပါဝင်ပြည်နယ်တိုင်းမြို့ကြီး10မြို့လောက်မှာဒီဇင်ဘာ25ရက်နေ့ကစတင်ပြီးတော့အမှုမှန်ပေါ်ပေါက်ဖို့အတွက်လက်မှတ်ရေးထိုးတောင်းဆိုမှုတွေကိုအရက်ဖတ်လူမှုအဖွဲ့အစည်းတချို့ကလှုပ်ဆောင်ခဲ့ကြပါတယ်။ဒီလှုပ်ရှားမှုကိုဦးဆောင်ခဲ့သူတူဖြစ်တဲ့လူငယ်နဲ့လူမှုသဟဇာတာဖြစ်ရေးအဖွဲ့ကဒါရိုက်တာကိုတက်ဆွေဝင်းကတော့သူတို့ရဲ့အဓိကရည်ရွယ်ချက်ကိုအခုလိုပြောပြပါတယ
်။အဓိကတော့ဒီလူငယ်လူသားမှုကအခုကဘောမှုတွေရယ်။ဆန္ဒမှုဘောမှုတွေအဲ့နောက်ခုကတည်းကထမှုကလေးခါပါတယ်။အဲ့ဒါကျွန်တော်တို့ဒီ၅ရက်နေ့လောက်ဆုံးထားပြီးတော့ကျွန်တော်တို့အဲ့တည်းရင်းဝင်တဲ့ခေတ်ခိုင်ခုဟောကျွန်တော်တို့ဒီလက်မှတ်တွေတင်ပါမယ်။ပြီးတော့လို့ရှိရင်ဒီလက်မှတ်တွေဟိုဒီကကျွန်တော်တို့တောက်ခံရရှိတဲ့လက်မှတ်တွေ။အဲ့တော့ဒီဆက်လို့ရရဖွဲ့စည်းကြနေပြီးတော့ဒီဟိုပတ်ဘုရားရေလောက်ဖြစ်ဒီလက်လက်ဒီကျွန်တော်ယူပါမယ်ဒီကကျွန်တော်ပေါ်စာတဖော်မို့ရေလောက်ဖြစ်ဒီရှိဒီလေးကြီးရေပေါ်စာတဖော်မျိုးကျွန်တော်ကြည့်ပြီးသိချင်တော့ဒီတော့တိုင်ရုံးပါပြီးပြပါမယ်
ထိုင်းတရားရုံးကမြန်မာလူသမားနှစ်ဦးကိုဒေသချမှတ်လိုက်တဲ့အမိန့်ကိုမချေနှက်တဲ့အတွက်ရန်ကုန်မြို့ကထိုင်းတန်ရုံးအပါအဝင်နိုင်ငံတော်ဝန်ကတခြားမြို့တွေမှာလည်းဆန္ဒပြတာတွေအခုရပိုင်းအတွင်းဇက်တိုက်လိုလိုဖြစ်လာနေပါတယ်။ချို့နေရာတွေမှာဆိုရင်လည်းထိုင်းစန့်ကျင်ရေးအတွင်းဆောင်တဲ့ဆန္ဒပြပွဲတွေအထိပါဖြစ်လာနေပြီးဒီလိုဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ကိုတက်ဆွေဝင်းကတော့အခုလိုပြောပါတယ
်။ဒီကတော့ဒီထိုင်းနိုင်ငံလုံးနဲ့ကျွန်တော်ဖြစ်တဲ့ပြဿနာမဟုတ်ပါဘူးတကယ်တော့ထိုင်းနိုင်ငံရဲ့တရားစီရင်ရေးနဲ့ဒီလိုအဖြစ်ဖြစ်တဲ့ကြံနာပါသူတို့ရဲ့ဒီတရားစီရင်ရေးမှာပြတ်သားမှုရှိအောင်ပြည်သူတို့တောင်းဆိုရမှာပါ။ဘော်လေးကိုဒီခိုင်းရှင်းရေးခွေးရလေဒီမလာနိုင်ငံသားများလူပုတ်တော်တို့အားကြီးလက်ကူညီကြရဲ။အခိုင်အမာမှာရှင်လက်လို့ဖွဲ့စည်းရတယ်အများကြီးရဲ့ဒီလိုကိုဒီတရားမျှတမှုကိုတောင်းဆိုနေကြတာရှိပါတယ်။အခိုင်ကြီးကြီးတွေလည်းကြောက်တယ်မဟုတ်ဘူးလေကျွန်တော်တို့ဒီကျွန်တော်တို့မိတ်ဆွေကြီးလည်းဆက်လက်ကျွန်တော်တို့ပြောလိုက်လေးရှိပါတယ်။အဲ့တော့ဒီဟာကျွန်တော်ခိုင်းခိုင်းရင်ရေးလို့ပြောတော့မဟုတ်ဘူးတော့မဖြစ်နိုင်ပါဘူးတကယ်။ကျွန်တော်တို့ရင်းနေတာတရားမျှတမှုကိုတောင်းပါလားအမှုမို့လို့ရှင်ဒီကတိုင်းနိုင်ငံကိုဆန့်ကျင်ဖို့အတွက်ကျွန်တော်တို့မှလားဆိုတော့ကိုကိုကြီးရရှိနေလို့ပါလိမ့်မယ်
။ဒါပြင်မျိုးသားရေးအစွန်းရောက်တဲ့ဆန္ဒပြပွဲတွေကအမှုအတွက်လည်းထိခိုက်လာနိုင်မယ်ရှိတယ်လို့အလို့သမားနှစ်ဦးအတွက်အကူအညီပေးနေတဲ့မြမတန်ယုံအထူးအဖွဲ့ကဦးထူးချစ်ကပြောပါတယ်
။အဲဆန္ဒပြမှုတွေမှာတချို့ကိစ္စတွေမှာကအမျိုးသားရေးအစွန်းရောက်ပြီးတော့အကြမ်းဖက်မှုအသင်ဆောင်နေတဲ့ပုံစံမျိုးတွေရှိတာတော့အဲ့အတွက်ကတော့ဒီလက်ကျွန်းလူတက်မှုကိစ္စနဲ့ပတ်သက်လို့တော့အိတ်အလားလာမကောင်းဘူးလို့ကျွန်တော်ထင်တယ်။တကယ်လို့ညင်းညင်းချမ်းချမ်းနဲ့ကျွန်တော်ထိုင်းလူမျိုးတွေရဲ့ကျွန်တော်တို့ဂယုနာထိုင်းလူမျိုးတွေရဲ့ဟိုကုညီပတ်မုံမှုပူရအောင်ရည်ရွယ်ချက်နဲ့ဟိုဆန္ဒပြတဲ့နယ်လို့ကျွန်တော်ကတော့မြင်တယ်။အခုလိုမျိုးအမျိုးသားရေးအစွန်းရောက်တဲ့ပုံစံမျိုးတွေအကြမ်းဖက်မှုပုံစံမျိုးတွေဖြစ်လာမယ်ဆိုလို့ရှိရင်တော့ဒါတတိယအတွက်အလားလာမကောင်းလို့ကျွန်တော်ထင်တယ်
။မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုရဲ့ပြည်တွင်းလုပ်ငန်းတာဝန်ကဒေါက်တာနိုင်အောင်ကလည်းအခုလိုမြန်မာလူသမားနှစ်ဦးကိုတည်တံချမှတ်လိုက်တာကိုကန့်ကွက်ပြီးအမှုမှန်ပေါ်ပေါက်လာဖို့လိုလားပေမဲ့တစ်ဖက်မှာလည်းထိုင်းရှင်းနေကောင်စီအပါဝင်လူခွင့်အဖွဲ့တွေကလည်းဒီမှုနဲ့ပတ်သက်ပြီးကူညီနေတာတွေအများကြီးရှိတယ်လို့ပြောပါတယ်။အခုလိုထိုင်းစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့ဒေါက်တာနိုင်အောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အခုနောက်ပိုင်းကိစ္စတွေမှာကြည့်ရတာတော့တကယ်ကိုပဲသွေးရိုးသားရိုးမဟုတ်တဲ့လူတွေကဒီအစိပ်ပိုင်းတွေပါနေရရှိတယ်။အာဏာပိုင်တွေကလည်းအလားဟိုဒီကျွန်တော်တို့ငိမ့်စုစီဥတွေနဲ့အေးယူရာတွေနော်အဲ့လိုဟာမျိုးတွေလည်းမရှိရခါကြတော့ဒါတမင်တက်တက်များဖန်တီးနေတယ်ဆိုတဲ့ဥစ္စာမျိုးတွေတွေ့လာတာရှိတယ်ဒီလိုဒီအာနာလဲပြောင်းဒီငိမ့်ကိစ္စတွေစတဲ့နေတဲ့ချိန်မှာတိုင်းပြည်ကိုဖျက်လို့ဖျက်ဆီးကြစီနေတဲ့သူတွေပေါ့ဆိုတော့အဲ့လိုကိစ္စမျိုးတွေကတော့ရှိနေတယ်လို့ကျွန်တော်ချင်းသေးပေါ်ခံမှန်းလို့ရပါတယ်ဗျ
ပြည်ထောင်နဲ့ပတ်သက်ပြီးတရားမျှတမှုရှိဖို့တောင်းဆိုတာကနေထိုင်းစန့်ကျင်ရေးလှုပ်ရှားမှုအတွင်ဖြစ်လာနေတာတွေကြောင့်သူတို့ရဲ့လှုပ်ရှားမှုကိုပါထိခိုက်လာနိုင်တယ်လို့လည်းကိုတက်ဆိုရင်းကပြောပါတယ
်ဒီနေ့လုပ်တဲ့ဆန္ဒပြပွဲလို့ပါလေခုတနေ့ကတော့ဆန္ဒပြပွဲကိုကြွားကြရခွင့်ရတယ်ဒီကျွန်တော်တို့ရဲ့လှုပ်ရှားမှုကိုတော့သူတို့အင်းနဲ့အတူတူပါပဲလားဆိုပြီးတော့နေတဲ့ပုံစံမျိုးကျွန်တော်တို့ဟိုကဟို online ဒီမှာဖြစ်နေကြတာရှိတယ်ဆိုတော့ဒီနေ့ကတော့ကျွန်တော်တို့ကတရားမျှတမှုတွေကိုကျွန်တော်စပြီးကျွန်တော်တို့ဒီလှုပ်ရှားမှုဆက်ကြီးကကျွန်တော်တို့ကတရားမျှတမှုတွေကိုကျွန်တော်ပြည့်ရဟိုလှုပ်ရှားနေတဲ့ဟာတော်မလို့ကျွန်တော်တို့ရဲ့ဟိုကဒါပေမဲ့သူမပြည့်နေကြတော့အနေဆောင်တာမျိုးတွေဟိုကတလွဲနေတာမျိုးတွေရောရှိတယ်ကျွန်တော်တို့ဟိုကတော့တော်တော်ဆက်ဖြစ်ပါတယ်
မြန်မာလူသမား2ဦးလွတ်မြောက်ဖို့အတွက်လက်မှတ်တွေကောက်ခံနေရမှာအခုလောလောဆယ်တထောင်ကျော်ရရှိထားပြီးတော့အဆိုပါလက်မှတ်တွေပါဝင်တဲ့တောင်းဆိုချက်ကိုထိုင်းတန်ယုံအပြင်ဗြိတိန်တန်ယုံနဲ့မြန်မာအစိုးရတို့စီကိုပါပူးတွဲပို့ဆောင်သွားမှာဖြစ်တယ်လို့လည်းကိုသက်ဆွေကပြောပါတယ်ခင်ဗျာ